ကိုဗစ် -19 ကပ်ရောဂါကခုခံအာရုံနဲ့ကြဆင်းမှု AIDS ရောဂါခံစားနေရတဲ့ဝေဒနာရှင်တွေအပေါ်ကြီးမားတဲ့သက်ရောက်မှုရှိနေတယ်လို့ AIDS ရောဂါတိုက်ခိုက်ရေးအစည်းအဝေးတွေကိုလည်းထိခိုက်စေတယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကတနင်္လာနေ့ကပြောပါတယ
် There is some evidence that people living with HIV may have an increased risk of severe disease and
AIDS ယောဂဝေဒနာရှင်တွေ COVID-19 ကူးစက်ခံရရင်ဆိုးဝါးတဲ့ယောဂလက္ခဏာခံစားရမယ့်အနေနဲ့ပုံများသလိုသေဆုံးမှုတွေရှိနေတယ်ဆိုတဲ့အထောက်အထားတချို့ရှိကြောင်းသူတို့ကိုကုသပေးမှုတွေမှာ COVID-19 ကြောင့်ထိခိုက်မှုတွေရှိနေတာကလည်းအဲ့ဒီအနေအထားကိုပို့ပြီးတော့ကြီးမားစေကြောင်း WHO ကြီးကဲ Tedros Adhanom Ghebreyesus ကပြောပါတယ်။ဒါ့အပြင်ဒီနှစ်အစောပိုင်းကနိုင်ငံပေါင်း128နိုင်ငံမှာကောက်ယူခဲ့တဲ့ WHO စစ်တမ်းတစ်ခုမှာ COVID-19 ကြောင့် AIDS ဝေဒနာတွေကိုကုသပေးတဲ့လုပ်ငန်းမှာအနှောင့်အယှက်တွေရှိနေတာကိုတွေ့ရကြောင်းဒါပေမဲ့ WHO နဲ့ကျန်းမာရေးနဲ့လူမှုဖူလုံရေးဝန်ထမ်းတွေအကူအညီကြောင့်ဇွန်လကစပြီးတော့ကုသရေးလုပ်ငန်းတွေမှာအနောက်ရှေ့ရှိနေတာတွေဟာ85ရာခိုင်နှုန်းကျဆင်းသွားခဲ့ကြောင်းလည်းသူကပြောပါတယ်။ AIDS ရောဂါကုသပေးရေးလုပ်ငန်းမှာကြုံတွေ့ခဲ့ရတဲ့အခက်အခဲဆုံးအချိန်ကိုကြုံလွန်နိုင်ခဲ့ပြီး COVID-19 ကြောင့်ထိခိုက်ခဲ့တာကနေအခုတခါပြန်ပြီးတော့နယ်လန်ထူလာပြီလို့ WHO အကြီးအကဲကပြောပါတယ်။